ဒီနေ့နောက်ပိုင်းမှာကမ္ဘာရွှေဈေးရုတ်တရက်တက်သွားလို့ကမ္ဘာရွှေဈေးနဲ့ချိတ်ဆက်ထားတဲ့ပြည်တွင်းဈေးကွက်မှာလည်းရွှေတစ်ကြပ်သားကိုကျပ်13သိန်းဖြစ်သွားပါတယ်ဒါဟာမြန်မာဈေးကွက်မှာပထမအဦးဆုံးအကျင့်ဖြစ်တဲ့အမြင့်ဆုံးစံချိန်ဖြစ်တယ်လို့ပြည်တွင်းရွှေလုပ်ငန်းရှင်တွေကပြောပါတယ်ဒီအကြောင်းကိုတော့ဗီမြန်မာပိုင်းသတင်းတော်ကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
ကမ္ဘာရွှေဈေးကတရက်တွင်းမှာမနေ့ကတောင်အောင်ဆောက်ကိုဒေါ်လာ50နီးပါးခုန်တက်သွားလို့ဇော်လာ20ရက်မနေ့ပိုင်းပြည်တွင်းရွှေဈေးကွက်မှာ16ပဲရှိရရွှေတစ်ကြက်သားကို73သိန်းထိရောက်သွားပါတယ်။ဒါဟာပြည်တွင်းမှာအမြင့်ဆုံးစံချိန်အသစ်ဖြစ်တယ်လို့ရွှေလုံငန်းရှင်များအသင်းတွင်းယူမှုဦးဝင်းမြင့်က VOA ကိုပြောပါတယ
်။ဟုတ်တယ်မှန်ပါတယ်ခင်ဗျာ။တော့နိုင်ငံသားစီးတက်လို့ပါခင်ဗျာ။နိုင်ငံသားစီးတက်ရတဲ့တညလေးပေါ့မနေ့ညနဲ့ဒီနေ့ပဲနဲ့အောင်ဆောက်ဒေါ်လာ60ကျော်တော့တက်သွားတယ်ဟုတ်။ရောင်းဝယ်ရတော့ဒီမှာတော့ပုံမှန်ပါခင်ဗျာ
။မနေ့ကတောင်အောင်ဆောက်ကို1340ဒေါ်လာရှိနေရဲ့ကမ္ဘာရွှေဈေးကဒီနေ့မနက်ပိုင်းမှာ1395ထိထိုးတက်ခဲ့ရပါရန်ကုန်ရွှေဈေးကွက်မှာတော့အများစုကရောင်းဝယ်ကြနေကြောင်းရွှေနန်းတော်ရွှေဆိုင်ပိုင်ရှင်ဒေါ်တက်တက်ခိုင်ကပြောပါတယ
်ရောင်းဝယ်ကြီးအေးတာကြပြီအေးတာတော့ကျမတို့ဆိုင်ဆိုရင်ရောင်းဝယ်ကတော်တော်လေးကိုအေးတယ်ဟိုကပေါ့ကြလာလေ2016နဲ့19ကကြတယ်19နဲ့18ကကြတယ်အဲ့လို18နဲ့19ကပိုကြနေအဲ့လိုသဘောတော့ဖြစ်
ပြည်တွင်းမှာရွှေလုံးကွက်တွေတက်တမ်းမတိုးနိုင်ပဲရက်တန့်တလို့ဖြစ်နေတာကလည်းရွှေဈေးကွက်ပေါ်မှာတက်ရောက်နိုင်တယ်လို့အောင်တမာကြီးရွှေဆိုင်ရဲ့အထွေထွေမန်နေဂျာဦးမော်ကပြောပါတယ
်ပြည်ပြင်းတို့တိုက်ဆိုင်ဆိုင်ကကုလလို့စင်မှာဆိုပြည်တွင်းထုတ်လုပ်မှုတွေကတိတ်ပြီးတော့မရှိတော့ဘူးလေခုလုံးကွက်တွေတက်တမ်းတိုးတယ်အဲ့ဒီတက်တမ်းတိုးတဲ့ဟာတွေကမတိုးနိုင်ဘူးဖြစ်နေတာလေပြည်တွင်းထုတ်လုပ်မှုမှာကဟိုရက်တလို့ဖြစ်နေတာဟောတော့ပေါင်းကျင်ထိမ့်သိမ်းရေးအတွေ့အဲ့ဒီဟိုဟာတွေကအဆင်မပြေတဲ့အခါကျတော့အတော်ကြီးဒုက္ခတွေရောက်ကုန်ကြတာ
ကမ္ဘာရွှေဈေးတက်ပေမဲ့အမေရိကန်ဒေါ်လာနဲ့မြန်မာငွေလဲတန်တော့ကြမှာဆိုရင်ရွှေဈေးကွက်ကိုထိန်းထားနိုင်မှာဖြစ်တယ်လို့လဲရွှေလုံငန်းရှင်တွေကခန့်မှန်းပါတယ်။ဒါကလည်းမြန်မာငွေကြီးရဲ့ခံရောက်မှုအပေါ်မှာမူတည်နေရပါ။လက်ရှိမှာဒေါ်လာငွေလဲနှုန်းက1525ကျပ်မှာငြိမ်နေရုံဖြစ်ပါတယ်။